အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်တော်ခင်ဗျတ်တပါလေရအဖြစ်ပြောင်းဖို့ရာစုနှစ်ဝက်ကျော်စ조사နေတယ်နဲ့မအောင်မမြင်ဖြစ်နေရတဲ့မြန်မာစိုက်ပျိုးရေးကဏ္ဍကိုလက်ရှိ COVID-19 ကာယရောဂါကယ်ဆယ်ကူညီအတွက်ခြားထားပေးမယ်ရန်ပုံငွေနဲ့ဆက်မှုလေရဖြစ်လာအောင်အစပြိုးပေးနိုင်ဖို့အတွက်စဉ်းစားနေသူကတော့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပါ။
အခုဆိုရင်နိုင်ငံတော်ကပြန်ပွဲမှာ100 billions ကျော်ကိုသူတို့ခွဲဝေပေးဖို့ဆိုတော့သူအနေနဲ့တော့သူတို့ကတော့ဒီမျိုးစည်လေးတွေပေးပြီးတော့home garden လေးဒီဆောင်မလို့တော့ပါဗျာ home garden လေးဒါလေးကျွန်တော်ထောက်ခံတယ်ဒါလေးကျွန်တော်တို့လွတ်တယ်ရေသမားတွေမှာဘဲမှမသွားတဲ့ဟာအိမ်ထဲမှာအိမ်ကိုယ်အိမ်ခြံလေးလုပ်ပြီးတော့ home garden လေးနဲ့စိုက်ပျိုးစားမယ်အဆင်ပြေတယ်ကိုယ်အိမ်လည်းဆင်ပြေတယ်အဲတခြားလည်းသွားမွေရဘူးဒါပေမဲ့ထွက်လာတဲ့ဟာကိုဒီဥစားကိုဘယ်လိုဈေးပတ်လုပ်မလဲဆိုတော့ဘူးမှမတည်သေးဘူးဒါပေမဲ့အဲ့ဒါလည်းပေးအဲ့ဒါပေးတာလည်းသိပ်ပြီးတော့ကြာမှာမဟုတ်ဘူးစောစောကဒီမျိုးစည်လေးတွေပြတာဒီတရားဒီပဲသူစိုက်လို့ဆင်ပြေသွားမယ်ဒါပေမဲ့တကယ်လို့ခုနစက်ကရဆင်ပြေးလိုက်လို့ရှင်ဒီစက်ကြီးရည်သူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်တွဲတဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝင်ထမ်းနေရတဲ့ကွာဟုတ်ကူညီမှာဖြစ်တဲ့အတွက်ဒီစက်ကြီးရကိုဒီခုတည်းကအဲ့ဒီအဖွဲ့အစည်းလေးတွေများတက်ဆင်ပေးမယ်ဆိုရင်ဒီစားတော်တော်ကိုအဆင်ပြေတဲ့လုပ်ငန်
းကိုဗစ်ကာယောဂါကြောင့်စီးပွားရေးဆိုင်ရာထိခိုက်မှုတွေအတွက်အစိုးရကအကြံဝေးဘီလီယံ100ကနေ900အထိအသုံးပြုမှာဖြစ်ကြောင်းထုတ်ပြန်ထားတာကြောင့်ဒီငွေကိုစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာအဓိကအသုံးပြုတဲ့လေလို့ပညာရှင်အများပြားကအကြံပြုထားတာပါဒီလိုသုံးမယ်ဆိုရင်မြန်မာစိုက်ပျိုးရေးကဏ္ဍအတွက်လိုအပ်ချက်တွေကအရေးပါတဲ့စစ်မှုလျာအဖြစ်ပြောင်းပေးဖို့အရင်စဉ်းစားတင်ပါတယ်မြန်မာရေမြင့်မှာမိုးခေါင်တာရေကြီးတာလေယာဉ်လုံသားရှားပါတာလိုပြဿနာတွေအတွက်လေယာဉ်သုံးစက်ကရီယာတွေဖြစ်တဲ့မြေပြုတ်ပြင်းတဲ့ထွန်ဆက်တွေလေယာဉ်သီးနှံအဆို့အချောက်မျိုးစစ်ချဆက်မျိုးစာချဆက်တွေပောင်းရှင်းမေဆွာထွန်းနေပိုးသက်ဆေးဖြန်းဆက်တွေတိနှံဆုံးရိတ်သိမ်းချွေလှစ်ဆက်တွေကရေရှည်အတွက်ကူညီဖြည့်ရှင်ပေးနိုင်တာပါဒါကြောင့်အခုကိုဗစ်ဖြစ်နေချိန်မှာမိုးဥရာသီအတွက်လိုအပ်တဲ့မျိုးစစ်မျိုးရောစာပိုးသက်ဆေးထွန်းရက်ကုန်ကျစရိတ်တွေအတွက်ပဲတောင်သူတဦးချင်းစီကိုဝေးမြပေးလိုက်ရင်မိုးရင်းစာအတွက်ပဲဖူလုံနိုင်မှာမို့ရေရှည်အတွက်ကြည့်ပါလို့လည်းတိုက်တွန်းပါတယ
်ကိုဗစ်ကကျွန်တော်မှာ6ရောက်ပဲ6ရောက်တော့ရန်ကုန်မှာနေပါပဲနေရီကတော့အလုံး healthy ပဲလေနေရီကဘာဝဉဏ်တဘာဝတွေလက်သမားတွေကတော့အလုံး healthy ပဲဗျာဥစ္စာလက်သမားတွေမကျန်းမာတာကတော့ငွေကြေးပဲမကျန်းမာတာဒါငွေကြေးမကျန်းမာဘူးသူတို့လိုအပ်တဲ့ရေစက်ကရီယာမကျန်းမာဘူးရန်သူကပြင်ဆင်တယ်လုံသမားကရှာတယ်အဲ့တော့ဒီစားဟိုကိုဗစ်ပါပိုးတဲ့ငွေလေးကိုသွားပြီးတော့ညောစာဘူးလောက်ပေးတာလေးနဲ့အလုံးဖြစ်လာဘူးသူတို့
ချက်ကတော့စက်ကရီယာတွေပန့်ဖို့ပြဖို့လိုရပေါ့နော်ဆိုတော့အကြီးကြီးမားမားမစင်စားပဲနဲ့တနိုင်တစ်ပိုင်းကိုဘလိုလေးစက်ပစ္စည်းတွေကိုဘလိုပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပေးလို့ရတယ်ဆရာ
။ဟုတ်တယ်ကကြည့်လိုက်လို့ရှိရင်တော့စက်ပစ္စည်းတွေကလန့်သွားတော့ဘလောက်များကုန်လဲဘလောက်များကျမလဲနော်။ဆိုတော့ဒီစားတော့အတိုင်းတာတစ်ခု30ပတ်ဝန်းကျင်ဆိုလို့ရှိရင်လက်လက်တွန်းထွန်ဆက်ဝင်လို့ရတယ်။30လောက်ကုန်မယ်ဆိုလို့ရှိရင်ကျွန်တော်ဒရိုင်ယာလေးတွေဝယ်လို့ရတယ်၊ချွေလေးဆက်ဝယ်လို့ရတယ်။တော်တော်30-40ဆိုရင်ဒရိုင်ယာဆိုတဲ့အချောက်ခံဆက်ဒါနဲ့လိုတယ်ကျွန်တော်ရာသီဥတော်မမှန်ဘူးလေ။ရည်စက်ကြိုးချိန်မှာမိုးခုံသွားမယ်။ရည်သိချိန်မှာမိုးတွေရရွာလာမယ်။အဲဒီမှာဒုက္ခရောက်တော့ပဲဗျာ။တိုက်ပြိုးချိန်မှာရေလိုမယ်ဆိုရင်ရေစစ်သိတဲ့နည်းနဲ့မြေရည်နဲ့စက်ကရိယာနည်းနဲ့တင်ပေးလိုက်။ရည်သိချိန်မှာမိုးရွာမယ်ဆိုရင်ဒါကလည်းမိုးမရောက်ခင်မှာကျွန်တော်တို့ကစက်ကရိယာနည်းမြန်ဆန်းဆန်းရည်သိချွေလေးလိုက်။အဲ့တော့ဒီစားတွေကကျွန်တော်တို့ကရာသီဥတော်ကိုလည်းကျွန်တော်တို့သိုးဝါရာသီဥတော်ရှောင်းရန်ရောက်တယ်။နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြစ်ဆင်းတယ
်။ဈေးကြီးတဲ့ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံကတောင်းသူလဲသမားတိုင်းသုံးနိုင်အောင်ဘယ်လိုလုပ်နိုင်ပါသလဲ။
ဘလောက်ကုန်လဲဆိုတော့ပုံနေလက်သမားကတော့ဈာမကိုကျွေးထူနေတယ်လက်သမားဆိုတော့လက်သမားကိုသွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်ဒါပေမဲ့ကျွန်တော်တို့ကလက်သမားတစ်ယောက်မနိုင်ရင်အုပ်စုလိုက်လက်သမား tax force ခေါ်တာပေါ့နော်လက်သမားစိတ်ဝင်စားလက်သမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကနိုင်ငံတော်ကအဖွဲ့အစည်းကိုမူတည်ပြီးတော့ဂျပန်မှာဒီလိုပဲလို့ဂျပန်ကကျွန်တော်ပြောခဲ့တဲ့ core facility တွေဒီဒေသအထူးမှာတစ်ခုပဲစောက်ပေးတယ်နောက်လက်သမားဖွဲ့စည်းကထိန်းသိမ်းတယ်လေသမားဝယ်စီအားလုံးလေသမားတွေလာသမျှတော်ပြီးစီတွေကိုစစ်ကြောတတ်စင်ထုတ်ထုတ်ပိုးပြီးတော့သိမ့်ပေးတယ်ဒီလို honesty နဲ့ reality တိုက်မိချစ်တဲ့စိတ်ကလေးတွေရှိတဲ့တောင်သူသမားတွေအများကြီးရှိပါတယ်အဲ့ဒီလူငယ်အဖွဲ့အစည်းလေးတွေများဖွဲ့စည်းမယ်ထင်ရှားမြင်သာတဲ့အဖွဲ့တော့ water user group ဆိုတော့ထင်ရှားတယ်ဆက်ပါဒီ water user group ကရေရရှိရမှာနေမှာလေသမားတွေစုဖွဲ့လေးတွေကဥဆောင်ပြီးလုပ်တာအဲ့ဒါအဖွဲ့လေးတွေကသူ့ဖွဲ့လေးထင်ရှားတယ်ကောင်းတယ်ဆိုတော့အဲ့လိုမျိုးကကျွန်တော်လေသမားစုဖွဲ့ကို ဒီဆက်ပစ္စည်းလေးကလေးကိုတက်ဆင်ပေးလိုက်မယ်။သိန်းအများဆုံးတန်ပေါ့ခုနဆင်မပြောတဲ့ကတွက်ကြည့်ရင်သိန်း၄-၅၀၀ပြန်မရှိဘူး။သိန်းစားလေ
းဆင်းရဲတဲ့တောင်သူလယ်သမားအများစုဟာပညာသိမ့်မတက်ကြသလိုဆက်ပစ္စည်းကရိယာတွေနဲ့လည်းသိပြီးမရင်ပါကြပါဘူ
း။လယ်သမားဒီ ready မရှိသေးဘူး။သိသိပညာမရှိဘူး maintenance မလုပ်တတ်ဘူး။ဆိုရင် second option ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ပါဆိုမှပြေးလိုက်တဲ့ယင်းဒီတစ်ခုကိုတိုးပေါအောင်လုပ်တာဒါပဲကျွန်တော်ပြောတာပြေးလိုက်တဲ့နိုင်ငံတော်ပြေးတဲ့ပစ္စည်းပစ္စည်းကိုမျိုးစည်လေးမျိုးစားဝေးပြီးပြေးလိုက်တာမှတဲ့လမ်းဆုံးသွားမယ်စားဒီ leverage ကိုလည်းဒီနိုင်ငံတော်ရဲ့ပြေးတဲ့ပစ္စံကိုအတိုးပွားပြအောင်ဘယ်လိုတွေလောက်တက်လဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံစံတမအသင်းဖွဲ့တော့ EA ရှိပါလို့ကုမ္ပဏီကြီးတွေအများကြီးရှိတယ်เนาะဒီ contract farming နေတာ contract farming ဒီစနစ်ကြတယ်ဒေတာနဲ့စဉ်းစားထင်သာမြင်သာအင်းရင်ထိန်းသိမ်းတာဆက်လို့စက်ကြီးရဲ့ကင်တွေတာဆက်လို့အကျိုးရှိအောင်လေသမားကမြင်တဲ့လူပဲစိုက်သူတို့ကအလုံးစင်းအင်းအားအင်းအားနဲ့စိုက်ပြီးတော့များနှုတ်တစ်ဖက်အကျိုးစီးပွားတိုးပွားပြီးတော့လုပ်မယ်ဆိုရင်ဒီငွေစီပြောက်ပြတ်မသွားဘူးသူတို့စွရင်စရာခုနပေးတဲ့ငွေစီထင်သာမြင်သာရှိမြရေရှိခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ Lift Funds ခေါ်တဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကိုအပြီးကိုထောက်ပံ့အဲ့ပုံကိုအဲ့အဖွဲ့အစည်းတွေနဲ့စောစောကကိုဗစ်ထောက်ပံ့နေမြားပေါင်းဆက်ပြီးတော့အဲ့ဒီကပညာရှင်တွေနဲ့ဘယ်လိုထင်သာမြင်သာရှိတဲ့မပြောင်းပြဲမပြည့်စည်တဲ့ရေရှည်ခံတဲ့စိုက်ပျိုးကုန်ထုတ်လုပ်ငန်းကြီးတစ်ခုလုပ်ဖို့ကောင်းကောင်းလုပ်လို့ရတယ်ဆရာ။ကောင်းလို့ရ
။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရှင်။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်။